ောက်တစ်ခုကမြန်မာနိုင်ငံခေါင်းဆောင်တချို့ကိုတာဝန်ရှိတဲ့လူတချို့ကို International Criminal Court ကိုနိုင်ငံတကာပြည်မှုဆိုင်ရာတရားရုံးသို့မဟုတ်ရာဇဝတ်မှုဆိုင်ရာတရားရုံးကိုတင်ဖို့ဆိုပြီးတော့လည်းပဲတချို့ကလော်ဘီလုပ်တယ်ဆိုတာလည်းကြားပါတယ်အဲ့ဒီကိစ္စကိုလည်းပြည်သူတွေသိရင်ကြပါလိမ့်မယ်ဆရာဥပဒေကြောင့်ရတစ်ချက်ပြောပြပါဘယ်လိုအခြေအနေမှာဖြစ်နိုင်တယ်လဲတချို့နိုင်ငံတွေမှာကြတော့ကင်ညာတို့ဘာလို့မှဟိုဥရုတုကင်ညာတောက်ကိုလည်းတင်တာပဲဒါပေမဲ့ဘာမှမဖြစ်ပါလားဆရာအဲ့ဒါမျိုးလည်းကျွန်တော်စဉ်းစားမိတယ်
โอเคဥပဒေကြောင်းရကျွန်တော်ရှင်းပြပါမယ်နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာပြည်တွင်းဥပဒေနဲ့မတူပါဘူးပြည်တွင်းဥပဒေမှာတော့မှ enforcement ကမတူပါဘူးတချို့ပါပါရှိတဲ့လူတွေအာဏာရှိတဲ့လူတွေငွေရှိတဲ့လူတွေအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်လာအိုဖြစ်ဖြစ်အမဲနဲ့အများတော့ဘာသာတ rule of law ဘယ်လိုပင်ပြောဆိုတော့လဲတူညီဥစွာမှာဖြစ်ဘူးအဲ့တော့အပြည်ပြည်ဆိုင်ရာဥပဒေမှာဟို enforceable ဆိုတာ mechanism เนาะ account care ပေါ်ဖို့အရေးကြီးဖို့ mechanism မှာဒီတဲ့ဥပဒေတွေပုံပို့ပြီးတော့ရှုပ်ထွေးပါတယ်ရှုပ်ထွေးခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ခုန ICC International Appeal Center ရာဇဝတ်ရုံးဆိုတာ2003ခုနှစ်ကမှပေါ်ပေါက်လာတာဗာနောက်ပြီးတော့အပြည်ပြည်ဆိုင်ရာရာဇဝတ်ရုံးဥပဒေကအပြည်ပြည်ဆိုင်ရာရာဇဝတ်ရုံး statute ဥပဒေကိုလက်မှတ်ရေးထိုးမှပါလင်းအဲ့ဒီရမရေးထိုးတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေဒါမှမဟုတ်အဲ့ဒီနိုင်ငံရဲ့စစ်သားတွေဒါမှမဟုတ်စစ်ဘုရုပ်တွေကိုအရေးယူနိုင်တာဖြစ်ပါတယ်မြန်မာနိုင်ငံဟာအဲ့ဒီဟို International Criminal Court Statute ကိုလုံးဝလက်မထိုးခြင်းမရှိပါဘူးလက်မလည်းထိုးမယ်မဟုတ်ပါဘူးဦးချောသန်သာအလုပ်လုပ်နေတဲ့အမေရိကန်နိုင်ငံကလည်းမထိုးပါဘူးတရုတ်ကလည်းမထိုးပါဘူးကျွန်တော်အမှတ်မှားမဟုတ်ဆိုရင်ရုရှားကလည်းမထိုးပါဘူးအိန္ဒိယကလည်းမထိုးပါဘူးအစ္စရေးကလည်းမထိုးပါဘူးသို့တော်လည်းလုံးကျုံကြီးကောင်စီက refer လုပ်ရင်တော့မထိုးတော့လေ indictment လို့ခေါ်တဲ့အရေးယူမှုတစ်ခုဖြစ်နိုင်တယ်အဲ့ဒါကျွန်တော်သိတဲ့တရားဥပမာတော့ရှိပါလိမ့်မယ်ကျွန်တော်ဦးကျော်ဇန်တာကကင်ညာပြောသွားလဲကင်ညာကိုကျွန်တော်သိမသိဘူးကျွန်တော်သိတာက South Sudan လို့ခေါ်တဲ့ဟုတ် Sudan
South Sudan ဟုတ်ကဲ့ Omar Besha ဟုတ်ကဲ့
Omar Besha Omar Besha ဟာကျွန်တော်သိသလောက်ဆိုရင် Sudan နိုင်ငံဟာ International Criminal Court Statute ကိုမထိုးထားဘူးသို့တော်လေအဲ့ဒီ international criminal court တဲ့ prosecutor အဓိကဆွဲကြဘာမှလို့ပြောရင်တော့ဆွဲကြကအာဂျင်တီးနားနိုင်ငံပါသူကဒီမောင်ဟာ crimes against humanity genocide ပါလားတော့မသိဘူးပြီးလို့နေဆိုပြီးတော့ဆွဲတာကိုကုလသမဂ္ဂလုံခြုံရေးကောင်စီထိတင်တယ်လုံခြုံရေးကောင်စီမှာတင်တော့ဒီကကျွန်တော်မှတ်မိသလောက်ပြောရမယ်ဆိုလို့ရှိရင်တရုတ်ပြည်သူတပ်ပဓာနိုင်ငံနဲ့ရုရှားနိုင်ငံကကန့်ကွက်မယ်မပြီးလို့လုံခြုံရေးကောင်စီနဲ့ဆုံးဖြတ်ချက် approval တော့လေခွင့်ပြုချက်ကိုယူပြီးဒီ Mr. Omar El Besha ကိုဖမ်းဝရန်ထုတ်ပါလေအဲ့ဒါလွန်ခဲ့တဲ့6နှစ်9နှစ်ကဘာမှမဖြစ်ဘူးတောင်အာဖရိကနိုင်ငံဟာအဲ့ဒီ ICC International Criminal Court Statute ဥပဒေကိုလက်မှတ်ထိုးထားတာဖြစ်ပါလေလွန်ခဲ့တဲ့2နှစ်လောက်ကထင်ပါလေဒီဘာခေါ်မလဲအဲ Omar Besha တောင်အာဖရိကနိုင်ငံတော်တော့ဖမ်းပြီးဆိုပြီးတော့ ICC Prosecutor ကပို့တယ်ဒီတောင်အာဖရိကတရားသူကြီးကဖမ်းမိဝရန်ကိုထုတ်ဖို့လုံးမဲ့ဆိုင်ဆိုင်အဲ့လိုမလုံးနိုင်ခင်မှာအိုမာဘေရှားဟာတောင်အာဖရိကနိုင်ငံထွက်သွားအခုရက်ထိလဲသူအေးသေးပဲသူတို့ပြောရင
်
အဲ့တော့ရှင်းရှင်းပြောပါမယ်ဒီအမှုကလုံခြုံရေးကောင်စီကိုရောက်ဖို့ဟာတရားပုံကိုယ်နှစ်ပုံလောက်ပဲရှိပါတယ်
ဟုတ်ကဲ့ဆရာကျွန်တော်
နောက်ပြည်တိုင်အောင်တရားကျွန်တော်ပြည်ပြပြတယ်တရားပုံတစ်ပုံမှာတရားရာဂိန်းနှုံးပေးကြတာကရုရှားနဲ့ပေယုတ်ကဗီဒူအာနာနဲ့ပယ်ချမယ်တခြားနိုင်ငံတွေကလည်းပယ်ချမှာဒါလည်းဘလို့မှဒီဥပဒေကြောင်းရာကိုနိုင်ငံရေးသဘောတရားကိုဘယ်လိုမှဖြစ်ဖြစ်နိုင်တဲ့ကိစ္စလို့ကျွန်တော်ဆိုချင်ပါတယ
်နောက်တစ်ခုကလူခွင့်ရေးချိုးဖောက်မှုနဲ့နိုင်ငံတိုင်းကိုနိုင်ငံတကာအဖွဲ့အစည်းတွေကပြောဆိုဝေဖန်လာကြတဲ့အခါမှာတစ်ဖက်ကဒါနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအကြောင်းပြပြီးတော့ကာကွယ်တတ်တယ်လို့ဆိုရတယ်ဆိုတော့တနည်းအားဖြင့်ပြောရင်နိုင်ငံတကာသတ်မှတ်ထားတဲ့လူခွင့်ရေးစံနဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာစင်ပြိုင်ရတဲ့သဘောထိတိုက်တွေ့သဘောတွေလည်းတွေ့ရတတ်ပါတယ်အဲ့ဒီသဘောကိုဆရာပဲလို့
အဲ့ဒါကတော့ပြောရင်ကျွန်တော်ပြောတာအားလုံးကကျွန်တော်အနေနဲ့ရေရှည်နိုင်ဝက်တနာကြီးကျွန်တော်အခြေချက်ပြောနိုင်ပါလေဒီလူခွင့်ရေးနဲ့ခုပြောနေတဲ့အချုပ်အခြာအာဏာပိုင်မှုတော့နိုင်ငံတနေငံရဲ့အချုပ်အခြာနိုင်ငံဆိုတဲ့အယူဆကောပဲအနောက်နိုင်ငံယူဆပဲ Treaty of Westphalia လို့ခေါ်တဲ့1648ခုနှစ် Treaty မှာဒီနိုင်ငံအတွင်းမှာကိုမင်းကိုချင်းတို့တာတခြားပြည်ပနိုင်ငံတွေကဝိစက်ရမလို့ဘူးဆိုတာအဲ့ဒီရေဘူးရအထက်ဒီမတိုင်ခင်လည်းရှိပါလေကျွန်တော်ရေဘူးရအထက်ပြည်ပဆိုင်ရာဥပဒေမှာ1648ခုနှစ်ဥရောပနိုင်ငံတွင်ချုပ်ဆိုတဲ့ Westphalia စာချုပ်ကတင်ပေါ်လာတာဒါပေမဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်တိုင်နော်ဒီဥတ္တန်တော်ထားလိုက်တာကျွန်တော်မှတ်မိတော့ဆိုဘူထရော့စ်ကာလီနောက်ပြီးတော့ Kofi Annan တို့အားလုံးကအချုပ်အခြာအာဏာပိုင်ဆိုတာ limitless move အကန့်အသတ်မရှိတာမဟုတ်ဘူးကိုယ်နိုင်ငံကိုနည်းနည်းကျွန်တော်ဒီခုနရန်ရန်ကလေးပဲပြောပါပြောရမှာလေကလေးတငယ်တယောက်ကျွန်တော်မိတ်ဆွေရဲ့ပါလေးတယောက်ကသူ့ရဲ့ရှေ့မှာအပေါ်ဆုံးနေတယ်ဆက်တော့မင်းဘာလို့အပေါ်ဆုံးလာလဲကျွန်တော်ဆိုတော့သူကပြန်ပြောတာငါအိမ်ငါပေါက်တာနင့်အိမ်ပေါက်တာမဟုတ်ဘူးတဲ့အဲ့တော့ခုလဲနိုင်ငံတွေကငါအိမ်ငါလုတာကျွန်တော်ဘယ်နိုင်ငံရဲ့လို့ဆိုလို့တာမဟုတ်ပါဘူးနော်အမေရိကန်ပါပဲဒီ sovereignty ဆိုတာကိုလိုရင်းပြောလာပဲဒါပေမဲ့ sovereignty ဆိုတာကျွန်တော်မှတ်မိတယ်ဘူထရော့စ်ကာလီလည်းပြောတယ်ကိုဖီအန်နန်လည်းပြောတယ်ဒီလူမျိုးပြုတ်ပြုံတပ်ဖြတ်နေတဲ့ရင်းနော်ကျွန်တော် site လုံနေရင် crimes against humanity လုံနေရင်ငါနိုင်ငံကိုပြည်တွင်းရေးကိုဝင်မဆွတ်နဲ့ဆိုပြီးတော့အကြောင်းပြချက်နဲ့ပြောလို့မရဘူးဆိုအဲ့ဒါကြောင့်ပဲ R2P ပေါ်လာတာပဲအဲ့ဒါကြောင့်ပဲဒီတနည်းအားဖြင့် sovereignty ဆိုတာ thank you ရဲ့အစိုးရဟာကျွန်တော်ရေးပူရအဖြစ်ပြောနေတာပါနော်ဟိုဘယ်ဟိုကဘာမှာ193နိုင်ငံရှိပါတယ်အနည်းဆုံးပြဿနာထွက်နေတယ်အဲ့တော့အစိုးရအတိုင်းအစိုးရအတိုင်းဟာ193နိုင်ငံသလုံးဟာ theory on paper အရတော့ကိုနိုင်ငံသားတွေပေါ်မှာအချုပ်ချအာဏာတဲ့ကိုနိုင်ငံသားတွေကိုကာကွယ်ဖို့ responsibility ရှိတယ်ဆိုပြီးတော့ပြည်ညတညထဲ2005ခုနှစ်ကပြောခဲ့တာပါအဲ့ဒီမတိုင်ခင်ကကျွန်တော်ပြောတော့လေကျွန်တော်အနေနဲ့ပညာရှင်တရားဥပဒေပညာရှင်တယောက်အနေနဲ့စိတ်ဝင်စားတော့လေလူသားတယောက်အနေနဲ့ကတော့တခါတကြတော့ I'm skeptical ပြီးတော့တန်တရားနဲ့ပြောပြီးတော့မကောင်းမြင်စိတ်နဲ့ပြောတော့လေပြောတော့လေဒီယူဆဟာ Yugoslavia နဲ့ Rwanda မှာ1995ခုနှစ်94 95ခုနှစ်ကလူမျိုးပြုတ်ပြုံကတော့ genocide လုပ်မှုညာလူမျိုးပြုတ်ပြုံလို့မသုံးနိုင်ဘူးလို့ကျွန်တော်ပြောပြတော့ပြန်သုံးတယ်လေ genocide လုပ်မှုများကိုကြည့်ပြီးတော့အပြည်ပြည်ဆိုင်ရာအမြင့်ဆုံးအဖွဲ့အစည်းဖြစ်တဲ့ကုလသမဂ္ဂကထိပ်သီးခေါင်းဆောင်တွေကတည်ထောင်ခဲ့တာကိုလို့အနောက်နိုင်ငံတွေရဲ့အယူဆလို့တော့ပြောလို့မရဘူး။ဘာလို့လဲဆိုတော့တကဘာလုံးကနိုင်ငံခေါင်းဆောင်တွေကတနည်းတစ်ညွတ်ဖက်လက်မှထိုးတယ်လို့ပြောတာ။ဒါပေမဲ့အဲ့ဒါကိုအကောင့်ထဲထည့်ခြင်းနဲ့ဆိုရင်တော့လေစာရွက်ပုံမှန်ပဲရှိနေတော့မှဖြစ်ဘူး။အကောင့်ထဲထည့်ဖို့ဆိုတာလည်းဒီဒီဆိုင်ရာဥပဒေဟာဒီဒီဆိုင်ရာနိုင်ငံရေးရဲ့အချင်းအကျအတွင်းအဝန်အဝိုင်းအတွင်းကသာရှိတယ်ဒီဒီဆိုင်ရာလေပတ်ခြင်းလေရတာမလို့ဒီကိစ္စကလည်းအမတန်ကိုပဲအဲလိုလေနေလေးနဲ့ပြောလို့ရတဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်အဲ့တော့ဥကြောတန်တာမေးတဲ့မေးခွန်းတချို့ကိုကျွန်တော်အနည်းဆုံးတော့ပေါ်ကတည်ဖြည်းဖြည်းတော့ဒီခါမှလည်းတိုက်ရိုက်ဖြည်းဖြည်းလို့ကျွန်တော်ထင်ပါတယ်ဟု
တ်ကဲ့ဆရာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါသေးတယ်မြန်မာစစ်တပ်ကဘင်္ဂလားဒေ့ရှ်နေဆက်မှာမော်ဘလိုက်လုပ်တဲ့တပ်ဖွဲ့ချထားတာကိုဟိုဘက်ကကန့်ကွက်တယ်ဆိုတော့ကိုနိုင်ငံရဲ့နေနမိတ်မှာကိုယ့်အကိုချင်စီယိုလုံချောင်းလုပ်တယ်နောက်ပြီးတော့အိမ်မှာအဲ့ကစစ်တပ်တွေကိုယ့်ဘက်မှာထားတယ်ဒီကိစ္စကတစ်ဖက်နိုင်ငံကကန့်ကွက်တယ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာဥပဒေသဘောအရပဲလို့ပြောလို့ပါလဲ
ကျွန်တော်အဲ့လားတော့တစ်ဖက်နိုင်ငံကဘင်္ဂလားဒေ့ရှ်အစိုးရကန့်ကွက်တယ်ပြောတာလား
ဟုတ်တယ
်အဲ့လားကိုဘယ်တော့မှပါလိုက်တာကျွန်တော်မသိလပါဘူးငါခါပြန်ပြောပါမယ်ကျွန်တော်မသိပါဘူးဒီကန့်ကွက်တဲ့စစ်တပ်ချတဲ့ကန့်ကွက်တဲ့တင်တဲ့ဥကြောတန်တာပြောမှကျွန်တော်အခုကြားပါလေဒါပေမဲ့အဲ့လိုပြောရရင်အခုခါလိုင်းဘလောက်ခါလိုင်းလည်းရှိမှာပဲဒါကခါလိုင်းတဲ့ဘာလို့တိုးချလဲဒါရှင်းနေတာပဲအခုဒီလိုဘင်္ဂါလီပြုံးင်းကြမတုံးရဘူးဆိုတဲ့စကားကိုသုံးပြီနော်ဒါမို့လို့မြန်မာနိုင်ငံတွင်းနေထိုင်ရင်ဒီအစ္စလာမ်ဘာသာကိုးကွယ်သူများဟိုဘက်ကတိန်းနေချီပြီးတော့ဒါတန်ရှင်တော့ရှိတော့ဒီမှာနိုင်ငံဘက်ကအစိုးရဘက်ကစစ်တပ်ချလာတော့ဒါဆရာဦးကျော်တန်တာပြောတယ်လို့ပဲဒါသူ့ရဲ့ချုပ်ချာအာဏာပိုင်အတွက်မှရှိတာပဲစစ်တပ်ကိုချလာစစ်တိုက်ဖို့လည်းချလာမဟုတ်ဘူးကျွန်တော်ပြတာဒီအဝင်အထွက်ကိုကာကွယ်ဖို့ချလာတယ်ဖြစ်ပါလိမ့်မယ်စစ်တပ်ချလာဘာရွေချက်နဲ့ချလာလဲအီဂျစ်နိုင်ငံမှာ69ခုနှစ်စစ်ပွဲကိုပြောရင်စစ်တပ်တွေအများကြီးချတယ်ချရုံနဲ့မကပြန်ပြေးရေးတပ်ဖွဲ့တွေကိုထုတ်ပေးထွက်ခိုင်းတယ်ဆိုတော့ဒါကအီဂျစ်မှာတိုက်ဖို့ဒီရေကျမရှိတော့မှတိုက်ဖို့ရွေကျရှိတဲ့ကျုံးဝါချက်တွေကိုအစ်ကျတမတာနာစာဒါအဲ့ဒါကိုပြန်ပြောနေတာပါတခြားနိုင်ငံကဖြစ်တဲ့ကိုပြောတာပါဘာမှပြင်းနဲ့တူတယ်လို့လုံးဝမဆိုလို့တာပါမဟုတ်ပါဘူးပြောလို့ဒီလိုဣသရေအစတိုက်တာပဲအဲ့တော့အဲ့လိုအခြေအနေမျိုးလုံးဝမဟုတ်ဘူးဘာမှနဲ့ပင်လာတဲ့ရှာလုံးဝမဟုတ်ဘူးအဲ့တော့ခုကြောတန်တာမေးတဲ့နေကုန်းကိုဖြစ်ရင်ဒါဒီတစ်ခါတော့ဘာမှနိုင်ငံအစိုးရရဲ့ကိုယ်နဲ့ဇာမစစ်တပ်ချမှုတုံ့ပြန်ကုမြင့်မှုဆိုတာကအခြေအနေကလောက်တာကိုမှန်ပါတယ်သူတို့ကန့်ကွက်တာလားသူတို့ဘာသာကန့်ကွက်တာပေါ်တာမှာမြန်မာနိုင်ငံမှာဒီဆိုင်ရာဥပဒေရကိုပဲကိုယ်နဲ့ဇာမဥဒါလင်းစစ်တပ်တုံ့ချဲ့ချမင်းတာအလုံးစုံရေးပို့လုံးစုံရေးတပ်ပို့ပြီးလောက်ဆောင်မှုဒါဟာတော့ဒီဆိုင်ရာဥပဒေရနည်းလုံးလို့ရတဲ့ဖြစ်တော့ကျွန်တော်ဖြေချင်ပါတယ်